အင်္ဂါနေ့ကတူရကီနိုင်ငံအစ္စတန်ဘူမြို့ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံညာရေးဝန်ကြီးမိုက်ပွန်ပီယိုကတူရကီတာဝန်ရှိသူတွေနဲ့တရားဝင်တွေ့ဆုံဆွေးနွေးပွဲတွေမလုပ်ဘဲဘာသာရေးလွတ်လပ်ခွင့်ကိစ္စကိုသာဦးစားပေးလှုံ့ဆော်သွားဖို့ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တူရကီသမ္မတရီဆက်ပ်ထာရစ်အာဒူဝန်တို့အကြားပုဂ္ဂိုလ်ကြီးအရာကောင်းမွန်တဲ့ဆက်ဆံရေးရှိပေမဲ့အမေရိကန်နဲ့မဟာဗျူဟာကျတဲ့နေတိုးမဟာမိတ်တူရကီနိုင်ငံတို့အကြားနှစ်နိုင်ငံဆက်ဆံရေးမှာတော့တင်းမာမှုတွေရှိနေတာပါ။ဧဝံဂေလိခရစ်ယာန်တဦးဖြစ်တဲ့ဝန်ကြီးပွန်ပီယိုက Greek Orthodox ဘုန်းတော်ကြီးနဲ့တွေ့ဆုံမှုတွားရောက်တဲ့အချိန်မှာတူရကီလူမျိုးအယောက်20 30လောက်ကဝန်ကြီးပွန်ပီယိုကိုအဟိဆန္ဒပြခဲ့ကြပါတယ်။ဇူလိုင်လရုံးကတူရကီနိုင်ငံကအာယာဆိုဖီယာရှေးဟောင်းအထိမ်းအမှတ်ဆောက်ဦးကြီးကိုဗလီဖြစ်ပြောင်းလဲခဲ့တာကြောင့်ဝန်ကြီးပွန်ပီယိုကသမ္မတအာဒူဝန်ကိုလူသိရှင်ကြားဝေဖန်ထားသူဖြစ်ပါတယ်။အမေရိကန်တို့အနေနဲ့တူရကီနိုင်ငံတွင်းကဘာသာရေးယုံကြည်မှုဆန်ရာကိစ္စကိုမပြောကြားခင်မှာကိုယ်နိုင်ငံအရေးကိစ္စကိုဖြေရှင်းဖို့ကြိုးစားသင့်တယ်လို့ဝန်ကြီးပွန်ပီယိုရဲ့ခရီးစဉ်မတိုင်ခင်မှာတူရကီနိုင်ငံညာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။